အိန္ဒိယနိုင်ငံမှာဒီဂျွန်လ16ရက်နေ့ဆုတ်ခွင်ရနေ့တွေမှာကျင်းပမယ်အိန္ဒိယအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားမှာမဟုတ်ဘူးလို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအရာရှိတွေနဲ့တတ်တမတ်တွေကိုကိုးကားပြီးတော့သတင်းတူသတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးဖိနှိပ်မှုတွေကြောင့်စစ်ကောင်စီအပေါ်နိုင်ငံတကာဖိအားပေးမှုတွေတိုးနေချိန်မှာပဲအိန္ဒိယချင်းအိန္ဒိယနိုင်ငံဘက်ကအခုလိုဆုံးဖြတ်တဲ့သတင်းထွက်လာတာပါအိန္ဒိယအစိုးရအရာရှိတချို့နဲ့တန်တမာတိုင်းဝိုင်းရဲ့အပြောအရအာဆီယံအစည်းအဝေးတွေမှာလိုပဲစစ်ကောင်စီဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲဖိတ်ကြားမှာဖြစ်တာကြောင့်ဂျွန်လ15ရက်နေ့မှာကျင်းပမယ်အဆင့်မြင့်အရာရှိများအစည်းအဝေးကိုရောဂျွန်လ16နဲ့18ရက်မှာကျင်းပမယ်နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုပါနိုင်ငံသားရေးဝန်ကြီးဦးဝနမောင်လည်းအစားနိုင်ငံသားရေးဝန်ကြီးဌာနအမြင့်အတွင်းဝင်ဦးချမ်းအေးကိုအိန္ဒိယနိုင်ငံနိုင်ငံသားရေးဌာနကဖိတ်ကြားထားတယ်လို့ The Hindu သတင်းစာကရေးပါတယ်အိန္ဒိယအာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးအတွက်ဒေလီမြို့တော်မှာကျင်းပတဲ့အာဆီယံနိုင်ငံတွေကတန်တမန်တွေနဲ့အိန္ဒိယနိုင်ငံသားဌာနတာဝန်ရှိသူတွေဒီကနေ့တင်းနှလာနေမှာတွေ့ဆုံတာမို့မြန်မာဘက်ကဘလို့အကြောင်းပြန်တယ်ဆိုတာသိရနိုင်တယ်လို့သတင်းစာကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောအိန္ဒိယနိုင်ငံသားဝန်ကြီးဌာနဘက်ကပါတရားဝင်ထုတ်ပြန်တာတော့မရှိသေးပါဘူးရှင်